Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ18ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုသားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါလေရှင်။ဒီကနေ့ညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသအပြစ်ခတ်ရစေးတွန်းအားပေးဆွေးနွေးဖို့အစ္စရေးကိုအမေရိကန်နိုင်ငံဝန်ကြီးထပ်မံတောင်းရောက်နေပါတယ်။လူဝင်ကြတွေကိုဆက်လက်ဆောက်ရှောက်ဖို့ဘင်္ဂလားဒေ့ရှ်ရှားပြတ်ဆွေးရခေါင်းဆောင်ကကြေပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမွန်နဲ့အတူပြောပြပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေနဲ့အတူအမေရိကန်ပြည်ထောင်စုတရုတ်ကမ္ဘာအင်အားကြီးနှစ်နိုင်ငံနဲ့ NUG မျိုးသားညီညွတ်ရေးအစိုးရတို့ကြားမှာဘယ်လိုမျိုးဆက်ဆံရေးသဘောထားရှိပါသလဲဆိုတာကို NUG ယာယီသမရဒူဝါလာရှိလာပြောပြတာက
NUG အစိုးရအနေနဲ့နိုင်ငံအားလုံးနဲ့မိတ်ဆွေရင်းချလိုပဲဆက်ဆံရေးကိုကြိုးစားဆောင်ရွက်နေပါတယ်ကြိုးစားဆောင်ရွက်နေစေလေးဖြစ်ပါတယ်
သမရာကြီးဒူဝါလာရှိလာနဲ့ဆက်သွယ်မင်းမြန်ကန်အပြည့်စုံမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းမှာတင်ဆက်ပေးပါမယ်ရှင်။နောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲရိုဟင်ဂျာဒုက္ခသည်တွေပေါ်မှာဘယ်လိုမျိုးရိုက်ခတ်နိုင်မလဲဆိုတာနဲ့ကမ္ဘာမီဒီယာမြင်ကွင်းကျန်မှတ်စုကမ္ဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြပေးပါမယ်ရှင
်။ဂါဇာဒေသကဆယ်လက်ကြာစစ်ပွဲဆုံးသတ်နိုင်မဲ့အပြစ်ခတ်ရစရေးသဘောတူညီချက်ရနိုင်အောင်တန်တမာရေးရတွန်းအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့အစ္စရေးကိုတွားရောက်နေပါတယ်။ဒါဆိုရင်ပြီးခဲ့တဲ့အောက်တိုဘာလစစ်ပွဲတွေစဖြစ်ပြီးတဲ့နောက်အရှေ့လေဗန်ဒေသကိုဝန်ကြီးဘလင်ကင်တွားရောက်တာစရေးမြောက်လည်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ဖက်ကြားကွာချက်တွေကိုညှိနှိုင်းထားတယ်လို့အမေရိကန်ကတ္တာနဲ့အီဂျစ်နိုင်ငံတွေကကြားဝင်ဆက်ဆက်သူတွေယုံကြည်ထားတဲ့အဆိုပြုချက်တွေထွက်ပေါ်လာပြီးရပ်ပိုင်းချမှာတွားရောက်တာလည်းဖြစ်ပါတယ်။ဆိုပြုချက်တွေပေါ်အမေရိကန်တာဝန်ရှိသူတွေအကောင်းမြင်သဘောထားရှိနေကြပေမဲ့လုံဆရာတွေအများပြချန်သေးတယ်လို့လည်းပြောနေကြတာပါဒီကနေ့အစ္စရေးကိုတွားရောက်ခဲ့တဲ့ဝန်ကြီးဘလင်ကင်ဟာဝန်ကြီးချုပ်ဘင်ဂျမင်နက်ထန်ယာဟူးနဲ့တခြားအဆင့်မြင့်အရာရှိတွေကိုတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်ဝန်ကြီးဘလင်ကင်အရှေ့လေဗန်ခီးစဉ်နောက်တစ်ချိန်တွားနေတဲ့အချိန်မှာပဲအစ္စရေးရဲ့ညဘက်တက်ခတ်မှုကြောင့်ဂါဇာဒေသမှာအမျိုးသမီးတူနဲ့ကလေးချက်ယောက်ပါဝင်လူ19ဦးသေဆုံးသွားပါတယ်ခင်ဗျာ
ရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေတာကအဓိကကြတဲ့တံတားတစ်စင်းနဲ့အနီးအနားမှာရှိတဲ့နောက်ထပ်တံတားတစ်စင်းကိုယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။ရုရှားပိုင်နက်ထဲကိုရုတ်တရက်ဝင်ရောက်တိုက်ခိုက်တာဟာသတင်းနှစ်ပတ်နီးပါးကြာနေပြီဖြစ်တဲ့ယူကရိန်းတပ်ဖွဲ့တွေဟာရုရှားရဲ့ထောက်ပို့လမ်းကြောင်းတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဖျက်ဆီးခဲ့ပုံရပါတယ်။ယူကရိန်းလေတပ်ဦးစီးချုပ်နဲ့ရုရှားဒေသန္တရအုပ်ချုပ်ရေးမှူးတို့ကလည်းစိမ်းမြစ်ပေါ်မှာရှိတဲ့တံတားကိုယူကရိန်းတပ်ဖွဲ့တွေဖျက်ဆီးခဲ့ကြောင်းဒီကနေ့ပဲအတည်ပြုပါတယ်။ဇဗနိုရွာအနီးမှာရှိတဲ့နောက်ထပ်မြစ်ကူးတံတားတစ်စင်းကိုလည်းတိုက်ခိုက်ခဲ့တယ်လို့ရုရှားအစိုးရက Telegram လူမှုကွန်ရက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကလည်းယူကရိန်းလေတပ်ကဂလတ်စကိုဗိုမြို့အနီးမှာရှိတဲ့တံတားတစ်စင်းကိုတိုက်ခိုက်ခဲ့ပြီးတော့ Kars ဒေသမှာဆက်ပြီးတော့တက်ဆွဲထားမှသာဆိုတဲ့ပုံမှာတော့ယူကရိန်းအစိုးရကနှုတ်ဆက်နေပါတယ်။အဓိကတံတားတွေဖျက်ဆီးခံရတာကြောင့်ရုရှားတို့ရဲ့ထောက်ပို့လုပ်ငန်းတွေထိခိုက်ပေမဲ့ယာယီတံတားနဲ့တခြားမြေကူးတံတားငယ်တွေကိုအသုံးပြုနိုင်တဲ့အလားအလာလည်းရှိပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00နာရီထိ Flight Meter 32 kHz 9303ညနဲ့9383ည Flight Meter 51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့ Flight Meter 190 kHz 1505ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာဝန်ကြီးချုပ်တစ်ဖြစ်လာတဲ့ပီတွန်တန်ရှင်နာဝက်ကကြာဆင်းနေတဲ့တိုင်းပြည်စီးပွားရေးကိုပြန်လည်ထူထောင်မယ်လို့ဒီနေ့ပဲကြေညာလိုက်ပါတယ်။အရင်ဝန်ကြီးချုပ်ကိုထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကကျင့်ဝတ်ဖောက်ပြက်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးယာရုကဖယ်ရှားလိုက်တယ်လို့ရွေးကောက်ပွဲအနိုင်ရခဲ့ပေမဲ့အစိုးရမဖွဲ့နိုင်ခဲ့တဲ့အတက်ကန်ပါတီကိုဖျက်သိမ်းလိုက်ပြီးနောက်ထိုင်းနိုင်ငံမှာအသက်ငယ်ဆုံးဝန်ကြီးချုပ်ဖြစ်ပီတွန်တန်ကတာဝန်ယူခဲ့တာပါ။စစ်တပ်ကအာနာသိဖယ်ရှားခံခဲ့ရတဲ့ဖခင်ပြစ်စုဖြစ်သူတက်ဆင်နဲ့အတော်ဖြစ်သူရင်လက်တို့ပြီးရင်သူဟာရှင်နာဝက်မိသားစုကတတိယမြောက်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။အစိုးရသည်ဖွဲ့စည်းဖို့ထိုင်းပြည်မဟာဝစီယာလောင်ကွင်းရဲ့တရားဝင်ခွင့်ပြု မင်းကိုတရှင်ချိန်လုံးကဝန်ကြီးချုပ်အောင်တက်စင်ကိုထောက်ခံခဲ့တဲ့ရုပ်တံအစီအစဉ်ဌာနချုပ်ရုံးမှာဝန်ကြီးချုပ်တပီတုံတန်ကဒီကနေ့ပဲအခမ်းအနားနဲ့လက်ခံယူခဲ့တာပါ။ကိုဗစ်ရောဂါကျုံ့ပြီးတဲ့နောက်ထိခိုက်ခဲ့တဲ့စီးပွားရေးကိုပြန်လည်ထူထောင်ရမှာထိုင်းနိုင်ငံသားတွေအတူတူကပူးပေါင်းပါဝင်ကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့တန်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုဆက်ပြီးတော့ကူညီစောင့်ရှောက်မဲ့အကြောင်းဂျာဖက်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကဒီကနေ့ပြောလိုက်ပါတယ်။ဂျာဖက်အစိုးရရဲ့မူဝါဒတွေနဲ့ပတ်သက်လို့သူပထမဆုံးကြုံပြောကြားတဲ့အခါမှာဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာတန်းကျော်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမယ်ဆိုတာကိုတန်တမန်တွေကိုပြောခဲ့တာပါ။ရခိုင်ပြည်နယ်မှာ 2016-2019 စစ်တပ်ရဲ့နယ်မြေရှင်းလင်းရေးတွေထဲမှာလူခွေချိုးဖောက်မှုတွေကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတာပါ။ရိုဟင်ဂျာတွေနေရပ်ပြန်ရေးမြန်မာနိုင်ငံကကုလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့သဘောတူထားပေမဲ့လက်တွေမှာတော့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးပါဘူး။ရိုဟင်ဂျာတွေကတော့လူခွေချိုးဖောက်မှုကနေအကာအကွယ်ပေးပြီးတော့လုံခြုံစိတ်ချရတဲ့အခြေအနေမျိုးရှိမှသာနေရပ်ကိုပြန်လို့ရဲဆိုတာကိုပြောဆိုထားပါတယ်။ဒါပေမဲ့လည်း2021ခုနှစ်ဖေဖော်ဝါရီလမှာအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကနေအာဏာသိမ်းခဲ့တဲ့နောက်ဆက်တွဲပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေဟာရခိုင်ပြည်နယ်ဘက်ကိုပါပြန့်နှံ့လာပြီးတော့ရိုဟင်ဂျာတွေနဲ့ဒေသခံဌာနေရခိုင်တိုင်းရင်းသားတွေကြားမှာလူခွေချိုးဖောက်မှုတွေလည်းတကြော့ပြန်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်နင်းငွေညရဲ့ထိတ်တက်ရောက်တဲ့ရင်တွေကိုကိုအောင်လွေဦးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ခန်းနာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာចောင်းသားတွေသတင်းပတ်နဲ့ခြိဆန္ဒပြခဲ့ပြီးတဲ့နောက်မှာနိုင်ငံကို15နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာယာရုကနေဆင်းပေးခဲ့ရပြီးတဲ့နောက်မှာတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကကြာဖြတ်အစိုးရကိုဦးဆောင်နေပါတယ်။နိုင်ငံကိုဒီမိုကရေစီပြန်လည်ထွန်းကားအောင်သူ့အနေနဲ့ကြိုးပမ်းသွားမယ်ဆိုတာကိုကြဖြတ်အစိုးရဦးဆောင်သူကပြောပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံရေးအုပ်ချုပ်ရေးအပြောင်းအလဲတွေဖြစ်နေတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာလာပြီးတော့ခိုလုံနေကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုတွေရှိနိုင်ပါသလဲဘင်္ဂလားဒေ့ရှ်နိုင်ငံ Cross Bazaar KI နဲ့ကရိုဟင်ဂျာဒုက္ခသည်ကိုအောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းထားပါတယ်
ကိုအောင်မြိုင်အခုလိုမျိုး VOA ကိုဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပ
ါဟုတ်ကဲ့ကျမဒီနေ့ကောင်မြိုင်ကိုမေးချင်တဲ့အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်မှာပေါ့နော်ဘင်္ဂလားဒေ့ရှ်ကျောင်းသားတွေကသတင်းပတ်တွေနဲ့ချီဆန္ဒပြပြီးတော့ဒီနိုင်ငံကို15နှစ်လောက်အုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကသူယာရုကနေဆင်းပေးပြီးတော့အိန္ဒိယအိန္ဒိယဘက်ကိုသူထွက်ပြေးတိမ်းရှောင်သွားရတယ်ပေါ့နော်လက်တလောမှာဒီဘင်္ဂလားဒေ့ရှ်စစ်တပ်ကကြားဖြတ်အစိုးရဖွဲ့ပေးပြီးတော့ပြည်ပမှာရောက်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်ကိုကြားဖြတ်အစိုးရဦးဆောင်ခိုင်းတယ်ဆိုတော့ဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်ကလည်းဒီနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးထွန်းကားလာအောင်လို့သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ပြောတယ်ဆိုတော့လက်ရှိမှာကဘင်္ဂလားဒေ့ရှ်နိုင်ငံမှာကနိုင်ငံရေးအုပ်ချုပ်ရေးအပြောင်းအလဲတွေဖြစ်နေရပေါ့နော်ဆိုတဲ့အခါကျတော့ဘင်္ဂလားဒေ့ရှ်မှာလာပြီးတော့ခိုလုံနေကြတဲ့တသန်းကျော်သောရိုဟင်ဂျာတွေပေါ့နော်တိမ်းချီတဲ့ရိုဟင်ဂျာတွေအရေးကဒီဘင်္ဂလားဒေ့ရှ်ရဲ့အုပ်ချုပ်ရေးနိုင်ငံရေးအပြောင်းအလဲတွေကြားမှာဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲဘလို့ပြောင်းလဲမှုတွေရှိနိုင်တယ်လဲအခုလက်ရှိပါဒီဒုက္ခသည်စခန်းနဲ့လက်တလောလုံချုပ်ရေးအုပ်ချုပ်ရေးအခြေအနေလေးနည်းနည်းရှင်းပြပေးပါရှင
့်ဟုတ်ကဲ့ပါဟောဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဟာကိုဟောခြားပြဆူရနေတာကိုအများကြီးတင်းတင်းတင်းတင်းနဲ့ဆွန်ရွေးဖို့လိုပါတယ်ဒီနိုင်ငံရဲ့အခင်အရှင်းမှာလည်းအလုံးပါဝင်တဲ့ဟောနိုင်ငံရဲ့အရှင်းအကိုတက်ကိုလည်းတစ်ပြီးတော့ဒါဒီမှာရှောင်းရှောင်းမွမ်းမွမ်းနဲ့ဆွန်ရွက်မယ်ဆိုလို့ဆိုရင်တော့ဟုတ်တာခေါင်းမှာပေါ့နော်ဒါဘင်္ဂလားဒေ့ရှ်နိုင်ငံတွဲလဲခေါင်းလာမယ်လို့တံတော်မြော်လင့်တယ်ဒေါကာသေးတို့ကတွဲလဲတာခေါင်းလာနိုင်တယ်အဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းသူကပြည်သူလူတို့အတွက်အများကြီးလောက်ထားတာရှိတယ်ဒါကြောင့်မလို့သူဟိုလူသားတော်ဦးရဲ့ဟိုရပိုင်ခွင့်နဲ့ပတ်သက်ပြီးတော့လူအခွင့်အရေးနဲ့ပတ်သက်ပြီးတော့ချွင်းချင်မှုဆိုတာအများကြီးရှိပါတယ်အဲ့ဒါကြောင့်မလို့သူကဟိုရခင်အစိုးရဟိုပျောက်ချသွားတာဆိုရမှာတော့ဟိုရူဟင်ဂျာပေါ်အာတာရှားတွေရှိသူလူအားနည်းရှားတွေလည်းရှိတယ်အများကြီးရှိတယ်ဥပမာတန်တော့စကန်ရဲ့လွန်ချွေရပိုင်းဆိုလို့ဆိုရင်လာအာနေရှားတွေအများကြီးရှိတယ်အဲပြီးတော့တခြားနယ်ရဲပြန်ရဲဆိုင်ရာခိဆောင်းမှာလည်းအာနေရှားတွေရှိတယ်ဟိုနယ်ရဲပြန်ရဲခိဆောင်းမှာသူကဟိုရခင်ပျောက်ရှားသွားတာဆိုရကသူကစစ်ကောင်စီနဲ့ပေါ့နော်သူစစ်ကောင်စီနဲ့ရှင်းခဲ့ပြီးတော့ဒီနယ်ရဲပြန်ရဲလုပ်ငန်းကိုလုပ်ဖို့ဆောင်ရွက်နေတာပူပေါင်းနေတာတွေရှိတယ်ဒါပေမဲ့မအောင်မြင်ဘူးအဲမအောင်မြင်ဘူးဆိုတာကလည်းဟိုစစ်ကောင်စီကမယုံသားလို့ပေါ့နော်ဒါမဲ့သူတကယ်တမ်းသူရှုပ်ပန်းရှဲတယ်ဒါမဲ့တကယ်တမ်းဒီဟာကဟိုအောင်မြင်မှုမရှိတော့ဘူးအဲ့ဒါကြောင့်မလို့ဒီမှာကိုက ဟိုဂျာပီယာဆူရကဥဆောင်နေတဲ့ဟိုနော်ဘယ်ဆုရှင်ပေါ့နော်အဲဒေါက်တာယင်နုစ်ကအဲသူကဟိုပေါ့နော်စစ်ကောင်စီနဲ့ပူးပေါင်းမှုမရှိဘဲနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဟိုအောက်ဆာနာရှိတဲ့နိရှေအောက်ရှောလာရဲ့အဆူရတရဲကိုဖျောက်ချတဲ့ချောင်းသားနဲ့ပြည်သူတွေဥဆောင်တဲ့တက်ကသူကရစ်တဲ့ပဲသူတို့ရစပြေရှာရသူကဟိုပေါ့နော်ဆူရပွဲမှာဟိုဥဆောင်မှုကန်တာမှာသူကပါဝင်လာတာပေါ့နော်ဒီလိုသူကမြန်မာနိုင်ငံကိုလည်းမမနိုင်ငံပဲမှာလေသူကချောင်းသားတွေနဲ့ပြည်သူလူတို့ဥဆောင်နေတဲ့အစိုးရဆိုတာရှိလာတယ်။သူကစစ်ကောင်စီနဲ့မဟုတ်ပဲနဲ့ဒီမှာဟိုပြည်သူလူတို့နဲ့ချောင်းသားတွေလူလာတဲ့ဟိုအစိုးရပွဲပေါ့နော်။အဲဥပမာမြို့သားရင်ရဆိုတာရှိတယ်။သူတို့နဲ့ရှင်းခဲ့ပူးပေါင်းပြီးတော့အဲဒါဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့လူဟင်ဂျာတွေအများကြီးအချိုးတဲရုံမှုတွေပြစ်လာနိုင်တယ်လို့မြန်မာနိုင်ငံအတွက်နဲ့ပြည်သူလူထုအတွက်လည်းအများကြီးအချိုးတရမှုတွေရှိလာနိုင်တယ်
။ဒီဘင်္ဂလားဒေ့ရှ်ထဲမှာရှိတဲ့ဒီကမ့်ထဲမှာရှိတဲ့လုံခြုံရေးတွေကခဏရုပ်သွားတယ်ပေါ့နော်။အခုဒီကြားပြတ်ဆိုရဖွဲ့ပြီးတဲ့အချိန်မှာပြန်ပြီးသူတို့တာဝန်လာပြန်ပြီးထမ်းဆောင်ကြတယ်။ဆိုရခါကျတော့လက်တလောဒီကမ့်ထဲမှာရှိတဲ့လုံခြုံရေးအခြေအနေကရောဘလောက်ထိသူတို့ပြန်ပြီးတော့မှစောင့်ရက်နေတာရှိလဲဘလောက်ဆိုးရစရာရှိလဲဒီထက်ပိုပြီးကောင်းအောင်ဘာလုပ်ပေးဖို့ရောလိုအပ်မယ်လို့ထင်ပါတယ်ရှင့်။
ဒီဒုက္ခတဲ့စကန်ရဲ့လုံချုံရဲ့ channel ကိုပြောရမယ်ဆိုလို့ရှိရင်လက်ရှိအရှင်တိတော့ဟိုလုံချုံရဲ့အဲဟိုပေါ့နော်လုံချုံရဲ့ channel ကဟိုပေါ့နော်ဆူဆူဝါးဝါးပါပဲကိုလည်းလုံချုံရဲ့ဘာဆိုလို့ရှိရင်အများကြီးပေါ့နော်တနေ့တင်တွေဟိုဟာတို့ဒီဟာတို့အများကြီးကြားရတယ်ဒီလို channel မှာရှိတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျွန်မနောက်တစ်ခုမေးချင်တာကအခုလက်ရှိကဘင်္ဂလားဒေ့ရှ်ဒုက္ခတဲ့စကန်ထဲမှာဟုတ်တန်းကြော်ပေါ့နော်၁၀သိန်းကြော်ရှိနေတယ်ဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလဲလက်တလောအာရခတက်တော်အေအေနဲ့အခုလက်တလောအဲ့ဒီမှာစီရေးကတော်တော်လေးပြင်းထန်နေတဲ့အချိန်မှာအဲ့ဒီနေရာမှာရှိတဲ့နေဆက်နားမှာရှိတဲ့ဒီမွတ်စလင်တွေရောဒီဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ဘက်ကိုပြေးလာကြတယ်ပြေးလာကြတဲ့အခါမှာဘင်္ဂလားဒေ့ရှ်ဘက်ကလည်းဒီ Navy နဲ့ပေါ့နော်ဒီရေတပ်နဲ့လုံခြုံရေးကိုအထူးသူတို့ကထားပြီးတော့ပြန်ဒီတဲ့ကိုဝင်မလာအောင်လို့ဆိုပြီးတားမြစ်တာတွေရှိတယ်ဆိုတော့ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းဒီကလေးငယ်တွေအပါအဝင်မျိုးသမီးတွေရောဒုက္ခသည်တွေရေနစ်မြုပ်ပြီးတော့မှတော်တော်လေးအဆုလိုက်ပြုံလိုက်ဟိုရေနစ်မြုပ်ပြီးတော့မှသေဆုံးရတဲ့အနေအထားတွေရှိတယ်ဆိုတော့လက်တလောဒီဒုက္ခသည်စခန်းတွေကိုဝင်လာနေတဲ့အခြေအနေနောက်သူတို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့နေဆက်တလျှောက်လုံခြုံရေးအခြေအနေကဘလောက်ထိမှအခြေအနေဟိုပြင်းထန်နေစိုးရနေလေပေါ့နော်အဲ့ဒါကိုအောင်မြန်တို့ရောအဲ့ဒီထဲထဲမှာဘာတွေများကြားမိလဲရှင့်
ဒီမှာဘင်္ဂလားဒေ့ရှ်ကနောက်ထပ်သူတို့က policy ချမှတ်တာကဒီဒုက္ခသည်တွေတက်ပြီးတော့သူလာမကင်ပါဘူးဒီကိစ္စကဘင်္ဂလားဒေ့ရှ်တနိုင်ငံမှာပဲတာဝန်ရှိတာမဟုတ်ဘူးဆိုပြီးတော့အဲ့လိုရှိတယ်အဲ့ဒါကြောင့်မလို့ဒီမှာလုံခြုံရေးကိုတင်းတင်းကျပ်ကျပ်နဲ့သူဟိုအတေးရောက်လာတဲ့ဒုက္ခသည်တွေကလာမကင်တာကသူတို့ကဟိုဘင်္ဂလားဒေ့ရှ်နဲ့ရှာဆောင်တက်တာလေဒီလိုရောက်လာတဲ့လူတွေကိုအဲတင်ပြီးတော့မောင်းတော်မှုတို့ရှိတဲ့ဒီလိုဟိုဝင်လာလက်မှန်ရတဲ့ channel မှာဒါမျိုးတည်ဆုံမှုတွေပေါ့နော်ရေနဲ့ပြီးတော့တည်ဆုံမှုတွေလူရဲမှုတွေအများကြီးခံရတာပြီးတော့တနေပိုက်ခံရမှုလက်နာကြီးရှေရှာရောပြီးတော့တည်ဆုံမှုတွေအဲဒါအများကြီးရှိလာတယ်ပေါ့နော်ဘင်္ဂလားဒေ့ရှ်တဲ့တာခန့်တရှိုးကားလို့သူတို့ကိုလူတရှင်းဆန္ဒမှုဆိုင်တာပေါ့နော်သူတို့တက်နိုင်တဲ့ဘက်ကအဲ့လိုပဲရှိတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ကျမနောက်ဆုံးအနေနဲ့မေးချင်တာကပေါ့နော်ဒီအခုလက်ရှိဘင်္ဂလားဒေ့ရှ်မှာဂျာဖြတ်အစိုးရဖွဲ့တယ်ဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုရိုင်ဦးဆောင်ပြီးတော့မှနိုင်ငံကိုပြန်လဲပြုပြင်ပြောင်းလဲရေးပေါ့နော်ဒီမိုကရေစီစနစ်ထွန်းကားရေးဒီလူသားချင်းဒီလူခွေတွေပြန်ပြီးတော့မှဟိုဘာဖြစ်အောင်လုပ်နိုင်မယ်ဆိုတော့ဟာမျိုးသူအားလုံးကိုပြောင်းလဲမှုတွေနဲ့ဦးဆောင်မယ်ဆိုတော့အနေထားမှာဒီရိုညာဒုက္ခသည်တွေဘက်ကလက်တလောဒီဘင်္ဂလားဒေ့ရှ်ကဂျာဖြတ်အစိုးရအပေါ်မှာဘာများတောင်းဆိုချင်တာရှိလဲနောက်ပြီးတော့တို့အနေနဲ့ဒီထက်ပိုပြီးတော့မှဒုက္ခသည်စခန်းရဲ့အခြေအနေတွေကိုတိုးတက်ကောင်းမွန်ဘာတွေလုပ်ပေးသင့်တယ်လို့ရောဒီတောင်းဆိုချင်တာရှိပါလဲရှင
်ဘင်္ဂလားဒေ့ရှ်ဟောနိုဘယ်ဆုရှင်ဟောဒေါက်တာယင်နုစ်ဦးဆောင်နေတဲ့အစိုးရစီဂျာပီအစိုးရစီကျွန်တော်တောင်းဆိုလို့တာကဟောပထမတစ်ချက်အနေနဲ့ကျွန်တော်ကအတိတ်ကကျွန်တော်တို့ဟင်ဂျာအများစုကဟောပေါ့နော်ဘေကင်းလွန်ချွန်ဆိုတော့ကျွန်တော်တို့နေရေးပြင်ရေးပေါ့နော်ဟောနေရေးပြင်ရှင်တဲ့ဒါကြောင့်မလို့အဲနဲ့ကျွန်တော်တို့ဒီမှာဟိုလူကုန်ကုန်မနဲ့အဲမိုးရိုက်ပေါ့နော်ဟိုမိုးရိုက်မုံဖူတွေကိုဟိုတိတိမေဟိုနင်းနင်းဖို့အဲဒီအချက်တွေပဲကျွန်တော်ကဟိုတောင်းဆိုလိုပါတယ်ရိုဟင်ဂျာကအမှန်တကယ်ကိုစားပြောနိုင်တဲ့ပညာတဲ့တွေနဲ့ပဲတွဲဆုံဆွေးနွေးပြီးတော့ရိုဟင်ဂျာတွေကိုတိတိမေမြပြေရှာဖို့အတွက်ပဲကျွန်တော်ကတိုက်တွန်းအချက်အလက်ရှိတာလည်းရှိပါတယ
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့အခုလိုမျိုးဖြည့်ပေးတဲ့အတွက်ကိုအောင်မြန်ကျေးဇူးအများကြီးတင်ပါတယ်ရှင် ဒါကတော့ရိုဟင်ဂျာဒုက္ခသည်ကောင်မြိုင်ကို Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်ဆက်ပြီးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်တင်ဆက်ပေးကြပါမယ် NUG မျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားညီနောင်မဟာမိတ်သုံးဘွဲ့တို့ကြားမှာပူးပေါင်းပြီးတော့အနာဂတ်ပြည်ထောင်စုပေါ်ပေါက်ရေးဆောင်ရွက်နေတဲ့အပေါ်အိန္ဒိနာချင်းကောင်နိုင်ငံအနေနဲ့အပြည့်အဝထောက်ခံပေးဖို့ NUG ယာယီသမ္မတဒူဝါလာရှိလာကတရုတ်ဆိုရကိုတိုက်တွန်းလိုက်ပါတယ်အန်ယူဂျီမျိုးသားညီညွတ်ရေးအစိုးရနဲ့တရုတ်အစိုးရတို့ကြားမှာတရားဝင်ဆက်သွယ်တဲ့လမ်းကြောင်းမရှိသေးပေမဲ့အမေရိကန်အစိုးရဘက်ကတော့အန်ယူဂျီနဲ့တိုင်းရင်းသားတော်လှန်ရေးအင်အားစုတွေကိုတွေ့ဆုံပြီးတော့အကူအညီတွေဆက်ပြီးပေးနေပါတယ်ဆိုတာကိုဒီသတင်းဘက်ကုန်ပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်ဒီတော့ကမ္ဘာအင်အားကြီးနှစ်နိုင်ငံနဲ့အန်ယူဂျီကြားဆက်ဆံရေးဘယ်လိုရှိပါသလဲအန်ယူဂျီယာယီသမ္မတဒူဝါလာရှိလာကို VOA မြန်မာပိုင်းကမတ်ရင်ချင်းနိုင်ငံဇွန်ကနေဆက်သွယ်မေးမြန်းထားပါတယ်
လာပါရှင်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလာရှိလာနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ဆက်မှာပါတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်အရင်စစ်ကောင်ဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ NUG ရဲ့တုံ့ပြန်ချက်ကိုမေးမြန်းပါတယ်
အဲ့ဒီဝန်ကြီးခီးစင်နဲ့ပတ်သက်ပြီးတော့သူတို့ရွေချက်ပါဒီဆိုတာအတိအကျကျွန်တော်တို့ကပြောလို့စိတ်တော့မရှိပါဘူးတကယ်လည်းအတိအကျကျကျွန်တော်မသိတဲ့ကြောင်းအဲ့ဒါတော့မပြောချင်ပါဘူးလို့ပဲဖြစ်ချင်ပါတယ်အန်ယူဂျီဆိုရအနေနဲ့နိုင်ငံအလုံးနဲ့မိတ်ဆွေရင်းချလို့ပဲဆက်ဆံရေးကိုကြိုးစားဆောင်ရွက်နေပါတယ်ကြိုးစားဆောင်ရွက်နေစေလေဖြစ်ပါတယ်တရုတ်နဲ့မြန်မာနိုင်ငံဟာအလုံးသိတဲ့တိုင်ပဲကီလိုမီတာ2000ကျော်နဲ့နေနေချင်းဆက်ဆက်နေတော့မဆက်ဆံလို့မရတဲ့နိုင်ငံဖြစ်ပါတယ်အချင်းချင်းနားလည်မှုရှိဖို့သူနဲ့သူရိုက်ပွင့်မှုအင်တန်ရေးကြီးပါတယ်အင်းနီချင်းကောင်အင်းနီနာချင်းကောင်တခုအနေနဲ့ရပ်တည်နိုင်ဖို့လဲကျွန်တော်တို့အနေနဲ့အမြဲတမ်းလုံဆောင်နေတယ်ကျွန်တော်တို့ policy ရလဲအဲ့ဒါကိုတင်ချချမှတ်ထားပြီးဖြစ်ပါတယ
်တစ်ဖက်မှာတော့တရုတ်ကNUG အစိုးရနဲ့ရောဆက်ဆံမှုတွေရှိနေပါသလား
တရုတ်ရဲ့ policy ကတော့ကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့တွေ ARO တွေနဲ့ပေါ့နော်တိတ်ပြီးနင်းနီကကနေတာတော့တိတ်မကြိုက်တဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားပါတယ်ဒါလည်းသူတို့ကဒီဝင်ကျွန်တော်တို့ပြောတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ရိတ်မိတာပေါ့ဆိုတော့ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်တို့အနေနဲ့ကတော့ Federal ပြည်ထောင်စုအနေနဲ့ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဘာလို့ဆိုလူမျိုးပေါင်းစုံရှိတဲ့နိုင်ငံဖြစ်တဲ့အတွက်သူ့ရဲ့ data နဲ့သူလုပ်ပိုက်ခွင့်ရှိပြီးတော့အချင်းချင်းတန်တူညီတူရှိတဲ့တရားမျှတတဲ့ဆက်ဆံမှုမျိုးနဲ့ရှိတဲ့နိုင်ငံပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာရှိတဲ့နိုင်ငံကိုယ်ပြေးသွားမှလည်းကျွန်တော်တို့ကမလိုချင်ပါဘူး။ဆိုတော့အားလုံးကညီညီညွတ်ညွတ်နဲ့လေးလေးစားစားနဲ့ဆက်ဆံတဲ့ခွဲခြားမှုရှိတဲ့ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့ကျွန်တော်တို့ရည်မှန်းထားပါတယ်အဲ့ဒါကိုပြည်ပြည်သူတမ်းတော်နိုင်ငံလည်းသဘောပေါက်ပြီးတော့အဲ့ဒါကိုထောက်ခံပေးလဲပြည်တော်ကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါမှအတလင်းကျွန်တော်တို့နှစ်ပေါင်း90လောက်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ပြည်ပက္ခကချုပ်ငြိမ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ပြည်နဲ့ပြည်သူတမ်းတော်နိုင်ငံတမကကဘာသူဘာသာလို့ကိုကျွန်တော်တို့ရဲ့ရည်မှန်းထားတဲ့ကျွန်တော်တို့လိုချင်တဲ့ပုံစံအချမ်းတရတဲ့နိုင်ငံတည်ထောင်ဖို့ကိုတော့ဘာလို့ကတည်ဆဲချင်ပါလဲ
အခုဆိုရင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြီးတော့ဒီရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ဟာမျိုးပေါ့နော်သူကဒါသူ့ရဲ့ဒီမိခွန်းတိုင်းမှာထုတ်ဖော်ပြောဆိုထားတာလည်းရှိတယ်နောက်အခုဒီတရုတ်နိုင်ငံသားရင်းဝင်ကြီးဝမ်ယီ ਨੇ တွေ့ဆုံဆွေးနွေးရတဲ့အခါမှာလည်းဒီသူတို့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲပေါ်မှာတရုတ်ကထောက်ခံမှုရှိတယ်ဆိုပြီးတော့ဒီစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်အဲ့တော့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲလမ်းကြောင်းကိုတရုတ်ဘာဝင်နိုင်ငံတကာကဟိုသဘောထားနေတဲ့အပိုင်းပေါ့နော် NUG ရဲ့ရက်တီချက်ဘယ်လိုရှိပါလဲ
ကျွန်တော်တို့အနေနဲ့တော့ဒီရွေးကောက်ပွဲဆိုတာသူတို့တော့ထွက်ရတစ်ခုအနေနဲ့ထွက်လန်းပေါ့ exit strategy အနေနဲ့သူတို့သုံးပါတယ်ဒါပေမဲ့စဉ်းစားကြည့်စေချင်ပါတယ်အမေတမကဘာကလည်းထောက်ခံပြီးတော့ကျွန်တော်ကတရားမျှတတဲ့ဆိုတဲ့2020ရုပ်ောက်ပွဲကိုအောင်မြင်စွာပြီးဆုံးပြီး လူထုကိုလည်းတကယ်ပဲအနာအထာပြီးဖြစ်ပါတယ်အဲ့ဒါကိုစစ်ကောင်စီကပဲအဲ့ဒါကိုဖျက်သိမ်းပစ်လိုက်တယ်ဆိုတဲ့ကကြတော့သူကအခုထပ်ပြီးတော့လုပ်မယ်ဆိုတော့ဘယ်လိုလုပ်ဘယ်ပေဒါနဲ့တိုက်ပြီးတော့ဒါကတရားမျှတတယ်လူထုကလက်ခံနိုင်တယ်လို့ပြောလို့ရမှာလဲစဉ်းစားကြည့်ကဘယ်လိုမှမဖြစ်နိုင်ဘူးသူအလုံးသိတဲ့တိုင်းပဲသူနိုင်ငံရဲ့ညွန်နယ်ပေါင်းပြောင်းများစွာကိုတော်လန်ရဲ့ဖွဲ့တည်လက်ထက်မှာရှိတယ်လေဆိုတဲ့ကကြတော့သူ့မှာကျွန်တော်တို့လက်လာထားတဲ့တချို့ရဲ့အရာဆိုရင်68မြို့နယ်ပဲမြို့ပဲသူထိန်းသားနေတယ်ဒါမှမဟုတ်နေဒီမှာသူမပါတယ်ဘူးတော်လန်ရဲ့လက်ထက်မှာတော့နေရာကြော့ကြော့ပေါ့နော်ရှိနေပြီဖြစ်ပါတယ်ထိန်းသားပြီဖြစ်ပါတယ်ဘယ်လိုမှရလကောင်းမရနိုင်တဲ့ရုပ်ကပွဲဆိုတာကတော့ကဘာကလည်းလက်မခံသေးဘူးကျွန်တော်ပြည်သူလူထုကလည်းဘယ်လိုမှလက်ခံနိုင်စရာအကြောင်းမရှိဘူးကျွန်တော်တို့လူချင်းတွေကဒီအာဏာရှင်ကိုလုံးဝဖျက်သိမ်းလိုက်ပြီးတော့ပြည်သူတွေကြိုက်တဲ့ပြည်သူစံသားနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့ကြိုးစားနေကြတာဒါကြောင့်တိုက်ပွဲဝင်နေကြတာဒါကြောင့်လို့အသက်တွေစုတဲ့ကနေကြတာဖြစ်ပါတယ်ဒီလိုအထူးအရောင်နဲ့တော့လုပ်မယ်ဆိုတော့မထောက်ခံသေးဘူးကဘာကလည်းမထောက်ခံဘယ်သူမှလည်းမထောက်ခံသေးပါဘူးအဲ့လိုမျိုးလုံးလိုက်ချင်တာပြန်အပြေမရပဲနဲ့သူ ਈ ထွက်တန်ကြီးကိုပုံများလာပြီးမြန်မာနိုင်ငံဟာရစရာမရှိပြည့်စည်သွားတဲ့နိုင်ငံလို့ရုပ်သွားနိုင်တယ်ဆိုတာတော့ immersion ပါလေဒါကြောင့်မလို့ဘယ်သူမှလည်းမထောက်ခံသင့်ပါဘူ
းဒီမနစ်ကအောက်တိုဘာလမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းမှာဆိုလို့ရှိရင်ဒီညီနောင်မဟာမိတ်သုံးဘွဲဘက်ကရောအခုဒီ NUG အစိုးရဘက်ကရောဒါသူတို့မဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်ပါတယ်ဆိုတာမျိုးကိုသူတို့တည်ဝင်ပေါ့နော်ထုတ်ဖော်ပြောဆိုခြင်းမရှိဘူးတစ်ဖက်မှာတော့ဒါကဒါဒီအရင်တည်းကပဲပေါ့နော်ဒီအတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ NUG ဟာအရင်တည်းကပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတော့ရေပုံရသဘောမျိုးပဲသူတို့ပြောဆိုလေးရှိပါတယ်အခုတော့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်ကိုစတင်တဲ့အချိန်မှာဒါညီနောင်မဟာမိတ်တွေအဖွဲ့ပေါ့နော် MNDA တို့နောက်တစ်ခါ TNL တို့ကလည်းတရားဝင်ပြောထားပါတယ်သူတို့အခုဆိုရင်ဒီဒုတိယပိုင်းကမျိုးဦးတော်လှန်ရေးနဲ့ပေါင်းဆက်ပြီးတော့ဆောင်ရွက်တာဖြစ်တယ်ပေါင်းအကောင့်ထဲပေါ်နေတာဖြစ်တယ်ဆိုတဲ့အပိုင်းပြောထားတဲ့ခါကြတော့ NUG ဘက်ကရောရှမ်းမန်းစစ်စင်ရေးဆိုပြီးတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်နဲ့ဒါပူပေါင်းဆောင်ရွက်နေတယ်ဆိုတော့ပေါ့နော်တစ်ဆက်တစ်ဆက်တည်းဖြစ်နေတယ်ဆိုတဲ့ဟာမျိုးလေပြောဆိုထားတဲ့အပိုင်းရှိတဲ့ခါမှာညီနောင်မဟာမိတ်အဖွဲ့တွေနဲ့ပေါ့နော်ပူပေါင်းဆောင်ရွက်နေတဲ့အပိုင်းကိုဟိုတရားဝင်အခုထုတ်ဖော်ပြောဆိုတဲ့သမ္မတကြီးရဲ့ပြောဆိုချက်ကိုကြည့်ရအောင်ပါဟ
ိုအရင်ကအင်တာဗျူးတွေမှာလည်းပြောခဲ့ပါတယ်ကျွန်တော်တို့မချစ်ဆက်တဲ့တော်လန်ကြီးပွဲအားမရှိပါဘူးအားလုံးနဲ့ကျွန်တော်တို့ချစ်ဆက်ပါတယ်တချို့ကတော့ပြောင်းဆက်ဆံတယ်တချို့ကတော့ပြောင်းမဟုတ်ပဲနဲ့ကျွန်တော်တို့အတူရဲနေနဲ့ဆက်ဆံပြီးတော့အတူတကွာလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီမြောက်ပိုင်းသစ္စနစခွန်းသစ္စရေးတို့ကလည်းကျွန်တော်တို့ဥပပေါင်းဆောင်ရွက်တာတွေလှုပ်ဆောင်နေတာဖြစ်ပါတယ်သူတို့ပြန်ကိုဒနေရှင်းပေါ့နော်ချင်းချင်းအတိပေးပြီးတော့ပဲလို့ပုံပေါင်းဆောင်ရမယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာဖြစ်တယ်ပဲ။ဒါကြောင့်ဒီနောက်ဆက်တွဲဖြစ်တဲ့ Wave 2ခေါ်တာပေါ့နော်။အခုဂျွန်လာကနေစတဲ့ဟာအဲ့ဒါလဲကျွန်တော်တို့ပုံပေါင်းဆောင်ရနေမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့စစ်ကောင်စီကအမြန်ထုတ်ချရမှာအင်အားအားလုံးကစူးစီးပို့လို့ပါတယ်။ဒါကြောင့်မလို့အင်အားအားလုံးကပုံပေါင်းဆောင်ရလာဖို့ကျွန်တော်တို့အနေနဲ့အလိုရှိတယ်။ဒါကြောင့်မလို့အားလုံးနဲ့ထိတွေ့ပြီးတော့ကျွန်တော်တို့လုပ်ဆောင်နေတာဖြစ်ပါတယ်။သူတို့ကလူငယ်ပိုင်းမှာအဲတတ်ပိုက်ဆိုင်ရာဒီကတော့တော်တော်များများထိတွေ့ပြီးတော့သူတို့ဒီစစ်မှန်ချက်တွေကိုအတိပဲပူပေါင်းဆောင်ရွက်နေတာမျိုးရှိပါတယ်လို့
အဲ့လိုပူပေါင်းဆောင်ရွက်တဲ့နေရာမှာပေါ့အခက်အခဲတွေပေါ့နော် NUG ရဲ့အဓိကစိန်ခေါ်မှုအခက်အခဲတွေဒီအခုစစ်စီရေးတွေပေါ်ဆောင်တဲ့နေရာမှာအခက်အခဲတွေရောဘာတွေရှိလဲရှင
်အခက်အခဲတွေကတော့အများကြီးပေါ့တကယ်တော့ဘယ်သူကတာဝန်ပေးပေးမပေးပေး NUG စိုးရဟာမြို့တန်းညီညွတ်ရေးစိုးရဆိုတော့ဘူဖူကနေစင်တာဘတ်ဘောမျိုးတာဝန်ယူရတာဖြစ်ပါတယ်။ဒါမဲ့အန်ယူဂျီဆိုရမှာလဲငွေရေးချေးပန်တာတွေကအဆင်မပြေနိုင်ငံတကာကလဲကျွန်တော်တို့အဲကိုညီဖို့တော့အမြဲတမ်းပြောပေမဲ့ဘယ်သူမှလဲမကိုညီဘူး။ဒါမဲ့တာဝန်ယူရမှာကတော့အင်မတန်ကြီးမားပါတယ်။ဘာလို့ဆိုပြည်ထောင်စုတည်တံ့ခိုင်မြဲရေးအတွက်အဓိကတာဝန်ရှိတာလဲအန်ယူဂျီဆိုရဖြစ်ပါတယ်။တိုင်းဒါချဖွဲ့တွေကလဲအလုံးဒါကိုဝိုင်းရံပြီးတော့လုံမတလင်းနိုင်ငံတကာကပညာရှင်တွေပြောတဲ့ organization ဖြစ်သွားမယ်ဆိုတော့မဖြစ်အောင်ကျွန်တော်တို့စူးစမ်းရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ရှေ့ခက်လူကြီးတွေကအမြင်ကျကျနဲ့စုစည်းတဲ့နိုင်ငံထူထောင်ခဲ့တာကျွန်တော်တို့လက်ထက်ကျမှပြိုကွဲပြပြကြမှာမလို့ချင်ပါဘူးဒါကြောင့်မလို့ကျွန်တော်တို့အကြီးကကတော့ဒီဒေါ်လာရဲ့ဖက်အလုံးနဲ့တော့ကျွန်တော်တို့ချစ်ဆွေသူတို့ကိုကျွန်တော်တို့စင်ကြင်ပြန်မကူညီနိုင်တာတော့အခက်ခဲပါတော့အထူးသဖြင့်လက်နက်ဆိုပိုးဆိုးရောကျွန်တော်တို့ငွေရှိချေရတော့မှကောင်းကောင်းမကူညီနိုင်တဲ့အနေအထားတွေအဲ့လိုမျိုးကူညီနိုင်အောင်ဒါတကဘာလုံးကအလိုက်တိများကူညီနိုင်မယ်ဆိုတော့ကျွန်တော်တို့ရဲ့ဒေါ်လာကြီးကပို့ပြီးအဆင်ပြေပြီးတော့အခုလိုလူတီတေချေပြက်စီပြီးရစရာမရှိအောင်လိုက်ပြီးဘုံချင်းနေတဲ့ဟာဒီကနေလဲကျွန်တော်တို့ကောက်ွက်နိုင်မယ်လို့ကျွန်တော်နိုင်တယ်မျှော်လင့်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံပုဂ္ဂိုလ်နဲ့နောက် USAID ကဒီတာဝန်ရှိအရာရှိတွေကနေပြီးတော့ NUG အစိုးရအပါအဝင်ပေါ့နော်ဒီတိုင်းသားလက်နက်ကိုင်ဒီတိုင်းသားအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေနဲ့သူတို့တွေ့ဆုံတဲ့အခါကျတော့အဲ့ဒီမှာလဲဒီအမေရိကန်ဘက်ကပံ့ပိုးပေးမဲ့အပိုင်းတွေကိုလဲထက်သွင်းဆွေးနွေးတာတွေလဲရှိနေတဲ့အခါမှာဒီအခုຫນွေဦးດໍລາຍີບໍນໍນາວດາມຽມາດີໂມຄຣາຊີອະທຸທະພິຫນွေဦးດໍລາຍີແນ່ປະຕັດປີໂອອເມຣິກັນບັກກະທຣຸດີມຽມາບໍທောက်ປັດແມ່ສຸເລໄປຖ້າແດກະດີກະວິດດີແນ່ປະຕັດແດອສິນໂອບໍນໍຕະມະຣາຈີອີນີແນ່ໂອບລູແກ້ພຽນແລ້ວຊິປີແກ່ແດອສີເວປີມາບໍນໍ
ເອດີອສີເວລະມາແລ້ວຈະຊູກາໂອຄັດປ່ຽນປ່ຽນບໍສຸນີ້ຈາດາແດຄອງຊອງດີເລຊິບາແດທຸທະພິສະນໍໂອပြန်နမှာတုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မရှိမလင်းဖြစ်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးပြီးမေးခဲ့ကြပါတယ်။ American ဘက်ကတော့သူတို့ရဲ့မူဝါဒကမပြောင်းပါဘူး။သူတို့ကတော့ဒီ democracy ပြောင်းလဲရေးကိုပဲထောက်ခံနေမှာဖြစ်ပါတယ်။ဒါပေမဲ့လုံနေကိုင်နေတွေကတော့အမျိုးမျိုးရှိမှာပေါ့။တချို့ကလူသိပခံပဲနဲ့လုံတန်ရှိတယ်။တချို့ကလူသိပြီးလုံတဲ့စသဖြင့်ဆိုတဲ့အကြောင်းတွေပြောပါတယ်။အဲ့ဒီဆွေးနွေးကတော့တော်တော်ကိုအားကောင်းပါတယ်။အဲ့ဒီမှာကျွန်တော်တို့အဓိကကျွန်တော်အနေနဲ့ဆွေးနွေးတာကတော့အခုဖြစ်ပေါ်နေတဲ့ဒီတော်လန်ကြီးမှာစစ်ကောင်စီကလူမှုအတိုင်းအဝိုင်းအားလုံးကိုဖျက်ဆီးနေတာရဲရဲစွတ်စွတ်ကိုလုပ်နေတာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့လက်တလောလိုအပ်တဲ့ဟာဒီပေါ့နော်ကျွန်တော်တို့ညံ့ညံ့ကူညီပေးဖို့တင်ပြဆွေးနွေးခဲ့ပါတယ်အဲ့ဒါကဘာလဲဆိုတော့လေရင်ကနေဒီလူထုတွေကိုဘုံချေတိုက်ခိုက်နိုင်တယ်ဘုကာကွယ်နိုင်ဖို့အားလုံးကနေစနစ်တည်းပေးဖို့နောက်တစ်ခါနန်းလီတာနဲ့ပစိတီထောက်ပံ့တွေကိုတတ်နိုင်လို့များများလေးပေးဖို့ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့လိုအပ်ပါလေဆိုတဲ့အကြောင်းနောက်တစ်ခါပညာရေးတို့ကျန်းမာရေးဆိုတာရထားလို့ရတဲ့ကိစ္စမဟုတ်ဘူးသူကတော့ခုံလိုက်ပြီးချိုးဖြတ်နေတဲ့အကြောင်းအဲ့ဒီဘိုက်တင်မှာလည်းချစ်ဆက်ပြီးတော့အမြန်ဆုံးကိုညီဖို့ဖြစ်နိုင်ရင်စစ်ကောင်စီကလည်းဘယ်လိုမှမတော်ဘဲနဲ့သူတို့ရဲ့တမယိုးကျ USAID ကလည်းလုံနေတဲ့rose is တက်ပြပြင်းထန်တဲ့ခက်ခဲတဲ့အာဒီကတချို့ live လို့ပြောဖို့ဒါမှသာလေလူတို့စီမှာအမြန်ရောက်မှာဖြစ်ပါလေဆိုတဲ့ကြောင့်ကျွန်တော်တို့မှာ CSOD အများရှိတယ် PROD ရှိတယ်လူတို့စီကနေချစ်ဆက်ပြီးပေးနိုင်တယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့တော်တော်များများချစ်ချစ်ပြန်ပြန် screen ခေကြပါတယ် American ကလည်း response လုပ်ပါတယ်ဒါသူတို့ကတော့ဒီ screen တဲ့ကတော့အလုံးလက်ခံတယ်အလုံးကူညီဖို့သူတို့ကစူးစမ်းတော့မှာပါဆိုပြီးတော့တို့နေတဲ့ကံဒီတော့ဖြစ်ပေးပါတယ်ဒါကြောင့်လို့တော်တော်ကို productive ဖြစ်တဲ့ကျွန်တော်လက်တွေ့ဆန်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုရတာကျွန်တော်နေတော့အဲ့လိုသုံးသပ်ပါတယ
်အန်ယူဂျီသမရာကြီးနဲ့မယင်ချင်းနိုင်ဆက်သွယ်မြင်မြန်ခဲ့တဲ့မြမဒီမိုကရေစီရဲ့ဆွေးနွေးခန်းမှာရှင်မကြခင်မှာတော့အပတ်စဉ်ခန္ဓာတွေဇက်တိုက်နားဆင်ရဖို့ရှိပါတယ်
View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington Bureau ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် view မြန်မာညာချမ်း radio season ကိုည9:00ကနေ 10:00 အထိ line တုံမီတာ 32kHz 9303ညနဲ့9383ည line တုံမီတာ 51kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ season ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။လာရှိုးနဲ့လာရှိုးအခြေစိုက်စစ်ကောင်စီရဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခကြာဆုံးသွားတာကတော့စစ်ရဲချိန်ခွေညာကိုအကြီးအကျယ်အလဲပြောင်းဖြစ်သွားစေတဲ့အပြင်စစ်ကောင်စီတပ်တွေကြားမှာလည်းစိတ်သက်ရေးရာပြက်ပြားမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပါတယ်လို့အကြေခတ်တွေကသုံးသပ်ပါတယ်။ဒီတိုင်းသာဆက်သွားမယ်ဆိုရင်စစ်ကောင်စီအနှင်းနဲ့အမြန်ကြာဆုံးနိုင်တယ်ဆိုပြီးတော့တွက်ဆမှုတွေလည်းရှိပါတယ်။ဒါကြောင့်တော်လန်ရေးအင်အားစုတွေအနေနဲ့တော်လန်ရေးလွန်ကာလအတွက်အခြေခံနိုင်ငံရေးသဘောတူညီချက်တွေပါဝင်တဲ့ကြေညာစာတမ်းတစ်ခုထုတ်ပြန်မှုလိုအပ်နေတဲ့အကြောင်းဒီသတင်းမဲ့ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင့်မရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အသင်းဖြစ်နေတဲ့မြမတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြမတော်လှန်ရေးဟာလမ်းစုံလမ်းကွာကိုရောက်နေပြီလို့ဒေါက်တာပေါ်လင်းကဆိုပါတယ်တော်လှန်ရေးဟာနိုင်ငံတော်သစ်မွေးဖွားမှာလားဒါမှမဟုတ်တစားစီပြိုကွဲသွားမှာလားလို့လည်းဒေါက်တာပေါ်လင်းကမေးခွန်းထုတ်ထားပါတယ်ပမောက်ကဒေါက်တာမီမီဝင်းဘတ်ကတော့မြမတော်လန်ရေးအခြေအနေဟာအလှည့်အပြောင်းဆုံမှတစ်ပင်းပွိုင်ကိုကျော်ပြီးအပြည့်သက်အဆုံးဖြတ်မှ end point ကိုသွားနေပြီလို့သုံးသပ်ထားပါတယ်။ The Statement News Agency ကတော့လာချိုးကျဆုံးတာဟာမြမလူထုရဲ့ငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီမျှော်လင့်ချက်တွေအကောင့်ထဲပေါ်လာနိုင်တဲ့မြမသမိုင်းကဏ္ဍသစ်ဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့လာချိုးအခြေစိုက်အရှိမျောက်တိုင်းစစ်ဌာနချုပ်ရမခကျဆုံးသွားခြင်းဟာစီရေးချိန်ခွင်ညာကိုအကြီးအကျယ်အလှည့်ပြောင်းဖြစ်သွားစေကာစစ်တပ်ကသူအခြေစိုက်ရာမေမျိုးနဲ့မန္တလေးမျိုးတွေအထိပါတော်လိုင်းရေးတပ်ဖွဲ့တွေတိမ့်ပိုက်နိုင်ဖို့အခွင့်အလမ်းကောင်းတွေဖြစ်ပေါ်စေတယ်။ဒါအပြင်စစ်ကောင်စီတပ်တွေအတွင်းမှာစိတ်ဓာတ်ရေးရာပြက်ပြားမှုနဲ့မတည်ငြိမ်မှုတွေဖြစ်ပေါ်စေတယ်လို့အကဲခတ်တွေကသုံးသပ်ကြတာတွေ့ရပါတယ်။အမှန်တကယ်မှာလဲမေမျိုးကစစ်တပ်အရာရှိကြီးတွေရဲ့မိသားစုတွေအပါအဝင်မြို့နေလူထုမြို့ကနေထွက်ခွာစစ်ဆောင်ကြတဲ့တရင်တွေကိုမြင်တွေ့နေရပါတယ်မန္တလေးမြို့အနီးတစ်ဝက်ကမတရားစင်ကူးမြို့တွေကိုမန္တလေး PDF ကသိမ်းပိုက်လိုက်တာနထိုးကြီးမြင်းကြံတောင်သာမြို့တွေတစ်ဝက်မှာတိုက်ပွဲတွေပြင်းထန်နေတာလည်းတွေ့နေရပါတယ်ဒီလိုအခြေအနေမှာပဲဒေါ်လာဈေးရွှေဈေးတွေဟာမကြုံစဘူးစံချိန်တင်မြင့်တက်နေတာကုန်စည်နှုန်းတွေကအဆမတန်တက်စီဝါရီရှားပါပြက်လာဝယ်မရတဲ့သတင်းတွေနဲ့အတူဒီဇယ်ဓာတ်ဆီတကြောပြန်ပြက်လက်လာတဲ့သတင်းတွေနေ့စဉ်နဲ့အမျှကြားသိနေရပါတယ်။ပြောရရင်စစ်ကောင်စီဟာစီးရေးမှာအခြေမလှတော့တလူစီးပွားရေးကိုလည်းမထိန်းနိုင်တော့ပါဘူး။ဒါကြောင့်လဲနိုင်ငံရေးအကဲခတ်တွေကစစ်ကောင်စီဟာဒီအတိုင်းသာဆက်သွားရင်အနည်းနဲ့အမျှပြိုမှာပဲလို့သုံးသပ်ကြတာပါ။ဟုတ်လဲဟုတ်ပါတယ်။အကဲခတ်တွေသုံးသပ်တယ်လို့ပဲစီးရေးမှာလည်းရှုံးနေစီးပွားရေးကိုလည်းတည်ငြိမ်အောင်မစီမံမခန့်ခွဲနိုင်နိုင်ငံရေးအရာလည်းဖြည့်ရှင်းနိုင်စွာမရှိတဲ့စစ်ကောင်စီဟာအနည်းနဲ့အများစုတို့လိုကြာရှုံးတော့မှာကိုအငင်းပွားသူတိတ်မရှိတော့ပါဘူး။စိုးရင်ကြစိတ်ပူကြတာကစစ်ကောင်စီဟာမဆားရတဲ့အမဲတဲနဲ့ပက်မှာကိုပါ။တိုင်းပြည်ကိုကောင်းအောင်တည်ဆောက်နိုင်စွာမရှိပေမဲ့ဖျက်ဆီးနိုင်စွာကရှိနေပါသေးတယ်။အထူးသဖြင့်မြို့တွေရွာတွေကိုဘုံကျဲဖျက်ဆီးတာမျိုးကအစတော်လိုင်းအင်အားစုတွေကြားတတ်ရှုဖြူခွဲတာအဆုံးလှုပ်ဆောင်နိုင်ပါတယ်။ဒါကြောင့်စစ်ကောင်စီအလွန်ကာလမှာဘယ်လိုဆက်သွားကြမလဲစိုးရင်ပူပန်သူတွေလည်းရှိကြပါတယ်ဂူစတာဖ်ဟော့တ်မင်းနဲ့ဖီနစ်တိုကတော့တော်လိုင်းရေးအလွန်ကာလအတွက်အခြေခံဥပဒေတစ်ခုတည်းကြီးညာစာတမ်းတစ်ခုအရင်လိုအပ်တယ်လို့ဆိုပါတယ်ယခုကဲ့သို့သောအချိန်ကာလမျိုးတွင်နိုင်ငံသစ်တည်ဆောက်လူသူတို့အနေဖြင့်မိမိတို့တန်ဖိုးထားသောဘုံစံနှုံးများကိုကြီးညာစာတမ်းအဖြစ်ထုတ်ဖော်ပြသင့်ပေသည်သို့မှသာလျှင်ထိုကြေညာချက်တွင်ပါဝင်သောအချက်အလက်တို့သည်တစ်ချိန်တွင်လူအဖွဲ့အစည်းသည်ဤအုတ်မြစ်အဖြစ်အနာဂတ်လူအဖွဲ့အစည်းကိုထောက်ပံ့ပေးထားနိုင်ပေလိမ့်မည်ကြေညာစာတမ်းတစ်ခုထုတ်ပြန်ခြင်းသည်၁ မြန်မာပြည်တွင်ရှိမတူကွဲပြားသောလူမျိုးများအကြားဘုံတူညီသည့်တံပိုးများရုပ်လုံးပေါ်လာစေခြင်းနှင့်အနာဂတ်ဖွဲ့စည်းပုံအခြေခံဥပဒေသည့်အတွက်အုတ်မြစ်တစ်ခုဖြစ်လာနိုင်ခြင်း၃အစုစုကွဲပြားနေသောနိုင်ငံရေးအစုအဖွဲ့များကိုစုစည်းပေးနိုင်ခြင်း၄မြမရေးအတွက်နိုင်ငံတကာအာရုံစိုက်မှုနှင့်အထောက်အပံ့များရရှိနိုင်ခြင်းဟူသည့်အကျိုးကျေးဇူးများစွာကိုရရှိနိုင်ပေသည်လို့ဂူစတဖ်ဟော့တ်မန်နှင့်ဖီနစ်တို့ရေးသားတဲ့အခြေခံဥပဒေတဲ့ကြီးညာစာရန်အရင်ထုတ်ဖို့လိုသည်ဆိုတဲ့ဆောင်းပါးမှာဖော်ပြထားပါတယ်။1948ကပင်လုံသဘောတူညီချက်မျိုး1948ခုနှစ်ကလွတ်လပ်ရေးကြီးညာစာရန်မျိုးလိုအပ်တယ်လို့လည်းအဲ့ဒီဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်။ဆိုလိုတာကတော့ຫນွေဦးတော်လိုင်းရေးကာလအလွန်မှာတော်လိုင်းရင်အားစုတွေကြားတနည်းအားဖြင့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လက်နက်ကိုင်တော်လိုင်းရင်အားစု EAU တွေအပါအဝင်အခြားသောတော်လိုင်းရင်အားစုတွေကြားမှာအခြေခံနိုင်ငံရေးသဘောတူညီချက်တရလိုအပ်နေတယ်ဆိုတာပါပဲဒီနေရာမှာအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ကထုတ်ပြန်ထားတဲ့ Federal Brain FDC NUG နဲ့ EAU တွေပူးတွဲထုတ်ပြန်ထားတဲ့K3C ပူးတွဲကြေညာချက်တွေဟာလေအခြေခံနိုင်ငံရေးသဘောတူညီချက်တနည်းအားဖြင့်နိုင်ငံရေးကြေညာစာတမ်းတွေပဲလို့ထောက်ပြเสียရှိပါတယ်။သို့တော်လည်းအဆိုပါကြေညာစာတမ်းတွေဟာပြည့်စုံဖို့အရေးပါတဲ့တော်လိုင်းရေးအင်အားစုတွေပါဝင်ဖို့လိုအပ်နေသေးတယ်လို့ဝေဖန်သုံးသပ်သူတွေကဆိုကြပါတယ်။ဘယ်လိုပဲဖြစ်ဖြစ်ຫນွေဦးတော်လိုင်းရေးကြီးရွယ်ချက်ကရှင်းပါတယ်။ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးနဲ့ဆီယာနာရှင်စနစ်ချုပ်ငြိမ်းရေးဖြစ်ပါတယ်။ဒါကိုအင်အားစုအားလုံးကလက်ခံထားပြီးလည်းဖြစ်ပါတယ်။ဒေါက်တာပေါ်လင်းကလည်းစစ်ကောင်စီကြာဆုံးမှုနဲ့အတူလူမျိုးစုအမျိုးသားရေးဝါဒကိုအဆုံးသတ်ပြီးမြန်မာဟာလူမျိုးစုအများပြားစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံတစ်ခုသာဖြစ်သင့်ပါတယ်လို့သူ့ရဲ့လမ်းဆောင်လမ်းကွက်ရောက်နေတဲ့မြမတော်လိုင်းရေးဆောင်ပါမှာရေးသားထားပါတယ်။အလားတူပါပဲမြမရေးကိုနှစ်ပေါင်း30ကြာလေ့လာရေးသားခဲ့သူဒေါက်တာအက်ရှီလီဆော့ကလည်းအေရာရီသတင်းဌာနနဲ့အင်တာဗျူးမှာမြမနိုင်ငံဟာလူထုဦးဆောင်တဲ့ဖက်ဒရယ်စနစ်ထူထောင်ဖို့အဆင်သင့်ဖြစ်နေပြီအခြေခံအုတ်မြစ်ကောင်းတွေရှိနေပြီလို့ကရင်နီနဲ့ကချင်ပြည်နယ်တွေကပညာရေးတည်ဆောက်နိုင်မှုတွေကိုဥပမာပေးပြီးပြောကြားသွားတာတွေ့ရပါတယ်2024ဩဂုတ်လ12ရက်နေ့ကကိုကန့်တအန်းနဲ့ရခိုင်ဖွဲ့စည်းတွေပါဝင်တဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ထုတ်ပြန်တဲ့ဂျေဇူးတင်လွာမှာမိမိတို့အဖွဲ့အစည်းသုံးဘွဲ့အနေနဲ့မိမိတို့ဤစစ်စင်ရေးလက်ကျန်များနှင့်အဖိနှိတ်ခံမြန်မာပြည်သူတရလုံးလူလားသောနိုင်ငံရေးရည်မှန်းချက်များအကောင့်ထဲပေါ်လာစေရေးအတွက်တသွေးတဲ့တသားတဲ့အတူရှိနေကြောင်းကိုလည်းဤဂျေဇူးတင်လွာနဲ့အတူထပ်မံအသိပေးအပ်ပါသည်လို့ဖော်ပြထားတာတွေ့ရပါတယ်။ဒါဟာဒေါက်တာအက်ရှလီဆော့ပြောသလိုတော်လိုင်းရေးလွန်ကာလဖက်ဒရယ်စနစ်အတွက်အစင်သင့်ဖြစ်နေပြီဆိုတဲ့အချက်ကိုဖော်ညွှန်းနေတာလည်းဖြစ်တယ်လို့ဆိုနိုင်ကြောင်းပါခမညာ
ဆောင်းပါးရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းခန္ဓာကိုရှုစားနာဆင်ခဲ့ရတာပါရှင်အခုဆက်ပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တရုတ်ရင်းနှီးမြှုပ်နှံမှုတွေပါဝင်တဲ့စီမံကိန်းတွေတိမ့်ပိုက်ခံလာရတဲ့အချိန်မှာတော့မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးဆက်ရောက်လာပါတယ်။ဒါအပြင်အမျိုးသမီးတရုတ်တန်အမတ်နဲ့ကောင်စစ်ဝင်ချုပ်တွေလည်းအပြောင်းအလဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲဖြစ်လာတဲ့အချိန်မှာတရုတ်နိုင်ငံရဲ့ချင်းကပ်မှုအားထုတ်မှုတွေအကြောင်း ISB မြန်မာရဲ့ဒီသတင်းပတ်မြင်ကွင်းကျယ်မှတ်စုမှာတင်ပြထားပါတယ်။
ရှမ်းမြောက်တကြော့ပြန်စစ်ပွဲတွေဖြစ်ပွားလာပြီးလာရှူအခြေဆိုင်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီလက်လွတ်လိုက်ရချိန်မှာတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီနေပြည်တော်ကိုရောက်ရှိလာပါတယ်။ဒါဟာအာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံကိုဒုတိယချိန်လာရောက်တာဖြစ်ပါတယ်။မစ္စတာဝမ်ယီနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံရမှာစစ်ကောင်စီဥက္ကဋ္ဌကိုဟုတ်လို့ပဲသုံးဆွဲသွားပြီးတခြားသူတွေကိုတော့ယာတူးအပြည့်အစုံပေါ်ပြခဲ့ပါတယ်နိုင်ငံသားကြီးဝင်ကြီးဟာစစ်အာဏာရှင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ခဲ့ပါတယ်2022ခုနှစ်ဇူလိုင်လတုန်းကလာရောက်တဲ့ခရီးမှာတော့မစ္စတာဝမ်ယီဟာစစ်ကောင်းဆောင်နဲ့မတွေ့ခဲ့ပါဘူးတရုတ်နိုင်ငံအနေနဲ့မကြာသေးခင်ကာလအတွင်းစီနီယာလူဟောင်းတွေနဲ့တွေ့ဆုံတာတွေကိုခက်စိတ်စိတ်လှုပ်လာခဲ့ပါတယ်။ တရုတ်အထူးကိုယ်စားလှယ်မစ္စတာတိတ်ရှိကျွန်းဟာလည်းအောက်ခု၈ရက်မှာမြန်မာနိုင်ငံကိုလာခဲ့ပါသေးတယ်။တရုတ်နိုင်ငံအနေနဲ့စိုးရွားလာတဲ့မြမအရေးအချက်အတဲနဲ့ပတ်သက်ပြီးလက်ဆောင်ကနေစဉ်းစားနေတာတွေကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့ပြဿနာတွေသူ့အပေါ်ရှန်ချလာမှာကိုတရုတ်ကရှောင်ရှားလုပ်နေတာပါ။ဒီအတွက်တိုက်ပွဲတွေကသာမကလူမှုဘေးဒုက္ခတွေကိုပါလျှော့ချဖို့လိုအပ်တယ်လို့ရှုမြင်ပုံရပါတယ်။မြမပဋိပက္ခတွေကိုအခြေခံဥပဒေဘောင်တွေကဖြည့်ရှင်းရင်းနဲ့အနောက်နိုင်ငံတွေမပါဝင်တဲ့ဒေတာရင်းအရေးအဖြစ်တရုတ်ကသဘောထားနေတာပါ။ဒါပေမဲ့ပဋိပက္ခမှာပါဝင်နေကြတဲ့တစ်ဖက်ကအင်အားစုတွေကတော့အခြေခံဥပဒေဘောင်တွေကဖြည့်ရှင်းရေးကိုပြစ်ပယ်ထားပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ချင်းကပ်မှုဟာပဋိပက္ခတွေပြည်လဲဖို့မှာအခက်အခဲရှိနိုင်ပါတယ်။ဒီလိုအခြေအနေတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ဖြစ် Mrs. Ma Cha ကိုအသစ်ခတ်အပ်လိုက်ပါတယ်။အိန္ဒိယနိုင်ငံဆိုင်ရာတန်မှုဖြစ်ကနေတန်အမတ်ဖြစ်ယာဒူးတူပြီးမြန်မာနိုင်ငံကိုပြောင်းရွှေ့လာတာပါ။ဒါအပြင်တရုတ်အစိုးရဟာမန္တလေးအခြေစိုက်ကောင်စစ်ဝင်ချုပ်ဖြစ် Mrs. ကောင်ဖြင်ကိုခန့်အပ်ခဲ့ပါသေးတယ်။အရင်ကအမျိုးသားတန်တမန်တွေကိုပဲဆေလွတ်ခဲ့ရတာကနေအမျိုးသမီးတန်တမန်တွေကိုပြောင်းလဲဆေလွတ်လာတာပါ။တန်တမန်အသစ်တွေအနေနဲ့ဗက်ပေါင်းစုံကစိန်ခေါ်မှုတွေကိုရင်ဆိုင်ရဖို့ရှိနေပါတယ်။မြမနိုင်ငံရေးအချက်အတဲနှစ်နိုင်ငံနယ်စပ်လုံခြုံရေးတရုတ်နိုင်ငံရဲ့အကျိုးစီးပွားကိစ္စတွေကအဓိကစိန်ခေါ်မှုတွေဖြစ်လာဖို့ရှိပါတယ
်။မြန်မာနိုင်ငံရဲ့အကြက်တဲနဲ့တရုတ်နိုင်ငံရဲ့အာထုံမှုဆိုတဲ့ခေါင်းစဉ်နဲ့တင်ပြခဲ့တဲ့ ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်။အခုဆက်ပြီးတော့ပေးစာပြန်စာကဏ္ဍကိုတင်ဆက်ပေးကြပါမယ်။မအေးသနာကျော်စူးစီးတင်ဆက်ပေးထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြောင်းစု Texas ပြည်နယ်က AA ဆိုတဲ့သရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအစီအစဉ်တွေကိုအချိန်မှန်တင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ရေးလာပါတယ်။ဟုတ်ကဲ့ကျမတို့ Facebook ပေါ်ကဒါရိုက်ထုတ်လွှင့်မှုအစီအစဉ်အောက်မှာလာပြီးရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်မအေးအခုလိုမျိုးကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေရှင်။ထွန်းဆိုတဲ့တော်ရရှင်ကတော့ VOA ညဝိုင်းသတင်းထုတ်လွှင့်မှုနဲ့နောက်ပိုင်းသတင်းထုတ်လွှင့်မှုတွေ Facebook မှာရှာမတွေ့ဘူးဖြစ်နေတယ်တဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုကျွန်မ Messenger ကနေပြီးတော့ကျွန်မတို့ရဲ့ Facebook စာမျက်နှာ link ပို့ပေးလိုက်ပါတယ်เนาะကျွန်မတို့ Facebook စာမျက်နှာက facebook.com/voabambies ဖြစ်ပါတယ်စလုံးမက facebook.com/voabambese ဖြစ်ပါတယ်ရှင်ကျွန်တော်အိမ်မှာမနေ့ညဓာတ်ရိုက်ထုတ်လွှင့်မှုတွေကိုဓာတ်ရိုက်ကြည့်ရှုနားဆင်နိုင်သလိုလွှင့်ထုတ်ပြီးသားအစီအစဉ်တွေကိုလည်းပြန်လည်ကြည့်ရှုနိုင်ပါတယ်။စောင်းမားတွေသတင်းတပ်ပုံတွေကိုလည်းကြည့်ရှုနိုင်ပါတယ်နော်။ရဲနောင်ဆိုတဲ့သောရရှင်ကိုလည်းပြန်ကြားပေးချင်ပါတယ်။သူကခတ်တူတူလေးတချောင်းပဲရေးလာတာပါ။ဒါကြောင့်မလို့လည်းသူ့ကိုပြန်ပြီးတော့ကျွန်မမေးခွန်းမေးထားပါတယ်နော်။သူကသတင်းလေးတွေပို့ပေးလို့ရပါလားတဲ့။ဟုတ်ကဲ့ပါ။သတင်းပို့ပေးဖို့ဆိုရင်တော့အီးမေးလ်သတင်းလွှာတောင်းတယ်လို့ထင်မိပါတယ်။ဒါဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာထည့်ပြီးပို့ပေးရပါမယ်နော်။ကျမတို့နေ့စဉ်အီးမေးလ်သတင်းလွှာပို့ပေးပါရစေ။ဒါမှမဟုတ်လည်းကျမတို့ရဲ့ VOA Facebook စာမျက်နှာကို like လုပ် follow လုပ်ထားလိုက်ပါ။သတင်းတွေတင်လိုက်တာနဲ့ကိုယ့်ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာအဲ့ဒီသတင်းတွေတက်လာပါလိမ့်မယ်နော်။ Facebook မှာသတင်းတက်တယ်ဆိုလို့တော်ရရှင်မြတ်သူကိုကမက်ဆေ့ချာကရေးလာတာပါ။မက်ဆေ့ချာမှာပဲပြန်ကြားပေးထားပါရစေ။ Facebook or YouTube မှာပါ ချက်ချင်း တက်မလာတာ ဆိုးတယ်တဲ့ တခါတလေ တက်ကုန်မလာတော့တာ သတင်းဆိုတာ လက်ဆက်နေတာပဲ ကောင်းတယ်လေ ပြန်ပြီးတော့ နားထောင်ရတာ အရသာမရှိပါဘူးတဲ့ ဟုတ်ကဲ့ပါရှင် ကျမတို့ကဒီ Facebook နဲ့ YouTube ကViewy မြန်မာပိုင်းအစီအစဉ်တွေတိုက်ရိုက်ထုတ်လွှင့်ချိန်မှာအလိုလျောက်တိုက်ရိုက်ထုတ်လွှင့်နိုင်အောင်လို့ကျွန်တော်တို့ချိတ်ဆက်ထားတာဖြစ်ပါတယ်။အဲလိုမျိုး Facebook နဲ့ YouTube ရဲ့အလိုလျောက်ထုတ်လွှင့်မှုကတစ်ခါတလေပြတ်တောက်တတ်ပါတယ်။အကြောင်းပြချက်မဲမဲရမရှိပါဘူး။အဲလိုမျိုးအလိုလျောက်ချိတ်ဆက်ထားမှုပြတ်တောက်သွားတယ်ဆိုရင်တော့ကျွန်တော်တို့ကဒီဘက်မှာရှိတဲ့ကျွန်တော်တို့အတန်းလွှင့်တဲ့ Studio မှာရှိတဲ့သူတွေကချက်ချင်းအစီအစဉ်ကိုလူကပြန်ပြီးတော့ချိတ်ဆက်တင်ပြရတာဖြစ်ပါတယ်။ပြတ်တယ်ဆိုတာကလည်းဒီအကြောင်းပြချက်မရှိပြတ်တာမလို့အစီအစဉ်မလာဘူးပြတ်ပြီဆိုတော့မှကျမတို့ထုတ်လွှင့်နေချိန်မှာပြန်ပြီးတော့ချိတ်ဆက်ရတာဖြစ်တဲ့အတွက်ကြောင့်မလို့အစီအစဉ်ထုတ်လွှင့်ချိန်ကမိနစ်ပိုင်းလောက်နောက်ကျတတ်ပါလေ။အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတစ်ခုခုကအစီအစဉ်ကထုတ်လွှင့်မှုပြတ်တောက်တယ်မလာဘူးဆိုရင်တော့ကျမတို့ view ရဲ့အစီအစဉ်တွေက YouTube မှာက Facebook စာမျက်နှာနောက်ပြီးတော့ကျမတို့ရဲ့ view ရဲ့ပင်မစာမျက်နှာဖြစ်တဲ့ viewnews.com/bambistore မှာတပြိုင်တည်းထဲထုတ်လွှင့်ပေးနေတာဖြစ်လို့အဲ့တနေရမဟုတ်တနေရနေပြီးတော့တင်ချက်ချင်းမတက်ဘူးဆိုတော့နောက်တနေရမှာတော့ပြီးတော့ကြည့်နိုင်ပါရဲ့เนาะစပိုင်းဆိုင်ရာချွေရင်းချက်တွေရှိတတ်အောင်နားလည်လိမ့်မယ်ထင်ပါတယ်ရှင်သိခံကြည့်ရှုတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုကိုစာရင်းလာတဲ့သောရရှင်တွေမှာအရင်နှစ်တွေကဆိုရင်တော့ကျွန်တော်တို့ဗီဒီယိုကနေပြီးတော့နှစ်စဉ်နှစ်တိုင်းပြက်ကြရင်နေလက်ဆောင်ပို့ပေးတာမလို့တော်ရရှင်ပြက်ကြရင်တောင်းတဲ့စားရည်လည်းတော်တော်ရရှိတာပါနော်ဒါပေမဲ့ကျမတို့ဒီပြက်ကြရင်ကအခုကိုဗစ်ဖြစ်ပြီးတဲ့ကဒီပြက်ကြရင်ထုတ်လုပ်မှုကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်ဒါကြောင့်မို့ကျမတို့လည်းတော်ရရှင်တွေအတွက်လက်ဆောင်ပို့ပေးလို့မရတော့ပါဘူးဒီမှာတော်ရရှင်နော်ဂျူဂျူကလည်း2024 view ပြက်ကြရင်လေးလိုချင်လို့ပါဆိုတော့တောင်းလာပါတယ်လိပ်စာလည်းထည့်ပေးလာပါတယ်နော်ဟုတ်ကဲ့ခုနပြောသွားသလိုပဲကျမတို့ပြက်ကြရင်မပေးတော့တာကြားပါပြီအခုလိုဆက်သွယ်စားရည်လာတဲ့အတွက်တော့လည်းကျေးဇူးတင်ပါတယ်ဒီကိုရေးလာတဲ့စာရီးထဲမှာဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်တော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့တော်ရရှင်ရဲ့စာရီးကိုလည်းအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်ဒီတစ်ခါနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးလာတဲ့တော်ရရှင်သူကတော့နာမည်မဖော်ပြပါနဲ့လို့မပြောထားပါမယ်လေမလုံခြုံတဲ့ဘဝတွေကိုနားလည်နိုင်မယ်ထင်ပါတယ်ဆိုလို့ကျွန်မနာမည်မပြောဘဲနဲ့စာကိုဖော်ပြပေးလိုက်ပါတယ်ဒီတော်ရရှင်ကအီးမေးလ်ကရေးပို့လာတာဖြစ်ပါတယ်ရှင်
မင်္ဂလာပါဗျာ။စာမေးပြတာကြာနေလို့အခုတော့ရေးလိုက်ပါဦးမယ်။တလောကမြမအရေးအင်ဒိုနဲ့မလေးဆွေးနွေးကြတယ်ဆိုပါတယ်။အဲ့တဲကအကြောင်းတွေကတီးပြီးသားမှုပြန်ရေးမနေကျွန်တော်ပါဘူး။ပြောချင်တာကစစ်ပွဲတွေရဲ့အဆုံးသက်ကတွေ့ဆုံဆွေးနွေးကြတာမှန်ပေမဲ့ဒီနေ့မြန်မာနိုင်ငံပဂတိအခြေအနေကအတော်နောက်ကျသွားပြီဟုတ်ပါလား။ကျွန်တော်အမြင်ကိုပြောတာပါ။မောင်မြင်တဲ့ဘုံသဘောတူညီချက်ကလည်းထိုနည်းတူစွာပါပဲ။မြန်မာနိုင်ငံတဝါစစ်ရဲ့ဒဏ်အလူးလဲခံနေကြရတာပါ။ကမ္ဘာနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်မသားတဲ့ဆုံးဖြတ်ချက်တွေကြောင့်ထင်မိပါတယ်။ကျေးဇူးပါ။စာရေးကျင်နေတာကြားပါပြီဗျာ။မလုံခြုံတဲ့ဘဝတွေရဲ့ဒုက္ခကိုနားလည်နိုင်မယ်ထင်ပါတယ်
။ကမ္ဘာနိုင်ငံအသီးသီးနဲ့အာဆီယံတို့ရဲ့မပြတ်သားမှုကြောင့်မြန်မာနိုင်ငံဒုက္ခတွေအထူးခံစားနေရပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ကိုယ်ပိုင်ထင်မြင်ယူဆချက်ပါ။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ဖုန်းလိုင်းမရတဲ့နာဂဒေတာပါဆိုပြီးတော့ရေးလာတဲ့တော်ရရှင်စာကိုဖော်ပြပေးကြပါတယ်
။မင်္ဂလာပါ VOA ရေဝိုင်းတော်သူဝိုင်းတော်သားများစိတ်ဤချမ်းသာခြင်းကိုယ်ဤကျန်းမာခြင်းများနဲ့ရှိပါစေကြောင်းရှေးဥစွာဆုတောင်းမြတ်တာပို့တာပါတယ်။ကျွန်တော်တို့နာဂဒေတာမှာဖုန်းလိုင်းအွန်လိုင်းမရပါဘူး။ဒါကြောင့်နာဂဒေတာကလူလူတွေများသောအားဖြင့်သတင်းတွေကိုရေဒီယိုကတစ်စက်အမြဲနားထောင်ကြရပါတယ်။အရင်ဆိုရလက်ထက်မှာတော့ပန်းဆောင်မျိုးကကိုရန်ဖုန်းလို့ခေါ်တဲ့ CDMA ဖုန်းကိုအသုံးပြုလို့ရခဲ့ပေမဲ့အခုဆိုရင်တဖြည်းဖြည်းချင်းပြတ်လာခဲ့တာလားနဲ့ချီကြလာခဲ့ပါပြီ။နန်းရုံမြို့နယ်နဲ့ဒုံဟီမြို့နယ်တွေမှာလည်းအရင်က MPD ဖုန်းလိုင်းတွေရပေမဲ့ခုနောက်ပိုင်းပြတ်နေတာကြာခဲ့ပါပြီ။ဒါကြောင့်မို့ကျွန်တော်တို့လိုရဝေးရောက်နေတဲ့လူတွေနဲ့ပြပရောက်နေတဲ့လူတွေရွာမှာရှိတဲ့မိဘဆွေမျိုးသားချင်းတွေမိသားစုဝင်တွေနဲ့လုံးဝအဆက်အသွယ်မရကြတော့ပါဘူး။နံပါတ်ဆက်သွယ်ရေးမကောင်းသေးရင်တော့အရင်လိုဖုန်းလိုင်းတွေပြန်ကောင်းစေချင်ပါတယ်။ဒါကိုဒေတာအကြီးအကဲတွေသိရှိပြီးအဖက်ဖက်ကအောက်ကျနောက်ကျဖြစ်နေတဲ့ဒေတာကန်လူလူကိုစာနာထောက်ထားခြင်းအပြင်ကူညီဆောင်ရွက်ပေးဖို့ VOA ကနေတဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
။ဒီသရရှင်က data အကြီးကြီးတွေအခုလိုမျိုးနာဂ data မှာဒီ data ကံလူတို့ကိုစာနာထောက်ထားတော့အဖြစ်ကူညီဆောင်ရွက်ပေးပါဆိုပြီးတော့ VOA တဆင့်ရင်ဖွင့်လာတာဖြစ်ပါတယ်။သရရှင်တွေပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့လှလိုက်လည်းလည်းဆန္ဒပြုပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။နိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မဲဤသနာကျော်တင်ဆက်ပေးခဲ့တဲ့မြန်မာပြည်ကပေးစာပြန်စာကဏ္ဍပါရှင်အခုဆက်ပြီးတော့ကမ္ဘာတစ်လွှာကထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြပေးထားတဲ့အစီအစဉ်ကိုတင်ဆက်ပေးကြပါမယ် UK နိုင်ငံမှာအိမ်ဝယ်တဲ့သူတွေကိုကူညီပေးနိုင်မယ့်နည်းပညာမျက်မှန်တစ်မျိုးကိုတီထွင်လိုက်ပါတယ်ဤကွေရောနိုင်ငံမှာတော့ဖက်နက်စုဆောင်သူတဦးဟာအားကစားဖက်နက်နဲ့တခြားဖက်နက်မျိုးစုံစုစုပေါင်းအရန်9000ကျော်ကိုပြလိုက်ဖွင့်မှုအတွက်စုဆောင်းထားပါတယ်ဒီလိုမျိုးကဘာတလွားကထူးထူးခြားခြားသတင်းတွေကိုစူးစီးပြီးတော့ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ
် UK နိုင်ငံမှာအိမ်ဝယ်တဲ့သူတွေကိုကူညီနိုင်မဲ့နည်းပညာမြင့်မှန်တစ်မျိုးကိုဖြည့်ထွင်းလိုက်ပါတယ်ဒီမြင့်မှန်ဟာတက်ဆင်သူရဲ့မျက်လုံးကဘာကိုကြည့်နေတယ်လဲဆိုတာလိုက်လံမှတ်သားပေးတာဖြစ်ပြီးတော့အဲ့ဒီကနေတဆင့်ဘာတွေကိုအာရုံစိုက်ကြည့်တင်တယ်လဲဆိုတာကိုကူညီပေးနိုင်ပါတယ်ထိုပြီးနည်းပညာကုမ္ပဏီကတီထွင်တဲ့ဒီမြင့်မှန်တဲ့စံသက်မှုတွေအရကတော့အိမ်ဝယ်မဲ့သူတွေဟာအိမ်တလုံးကိုကြည့်တဲ့အခါအရေးကြီးတဲ့အရာတွေကိုမကြည့်ပဲအပေါ်ရန်အရေးမကြီးတာတွေကိုပဲကြည့်နေတဲ့အကြောင်းကိုစံသက်တွေ့ရှိခဲ့ပါတယ်။ရာခိုင်နှုန်းအဖြစ်ဆိုရင်အိမ်ဝယ်တဲ့သူတွေကအပေါ်ရန်အလှဆင်ပစ္စည်းတွေကို54ရာခိုင်နှုန်းလောက်အာယုံစိုက်နေပြီးတကယ်တိစောက်ထားတဲ့ပစ္စည်းတွေအပေါ်မှာအာယုံစိုက်မှုက38ရာခိုင်နှုန်းပဲရှိပါတယ်။ဥပမာအိမ်နေရန်တွေ၊ကျန်းခင်းတွေအပူပေးဆက်တွေကိုတေချာကြည့်ရမယ့်အစားနေရံပေါ်ကပကြီကားတွေအိမ်တွင်းပရိဘောကတွေအလှဆင်ပစ္စည်းတွေကိုလိုက်ကြည့်တဲ့အပြင်တချို့ဆိုရင်ရေခဲတစ်တာတွေကအစားတောက်တွေကိုပါလိုက်ကြည့်နေကြတာပါဒါကြောင့်အခုလိုနည်းပညာနဲ့ဆိုရင်တော့လူတွေလိုအပ်တဲ့နေရာတွေကိုဖြည့်ဆည်းကူညီပေးနိုင်တာဖြစ်ပြီးအိမ်ဝယ်တဲ့အတွေ့အကြုံကောင်းတွေရသွားစေနိုင်ပါတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးအင်တာနက်စာမျက်နှာစူပလာကတာဝန်ရှိသူတူကပြောပါတယ်ပြည်ထောင်စုရတဲ့အနေနဲ့နောက်လာမယ့်ရွေးကောက်ပွဲမတိုင်ခင်မှာမြို့ပြစီမံကိန်းစနစ်ကိုပြင်ဆင်ပြီးတော့အိမ်အလုံးပေါင်း 1.5 သန်းစောက်ပေးမယ်လို့သတ်မှတ်ရည်မှန်းချပါရယ်။ဒါကြောင့်မို့လို့လာမယ့်နှစ်တွေအတွင်းမှာအိမ်ဝယ်ဖို့လှုပ်ရှားမှုတွေပိုတိုးလာနိုင်ပြီးတော့အခုလိုနည်းပညာကအိမ်ဝယ်မဲ့သူတွေဆုံးဖြတ်ချက်ချတဲ့နေရာမှာအကူအညီပေးနိုင်ပါရဲ့ရှင
်။ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲမှာသူတစ်စိတ်မရစံချိန်မချိုးပေမဲ့လည်းအေးစေးစေးရှိတဲ့သူ့ရဲ့တနက်ပြစ်ပုံစံကြောင့် online internet ပေါ်မှာနာမည်ကြီးသွားတဲ့တူရကီတနက်ပြစ်ချန်ပီယံယူဆပ်ဒီကတ်အကြောင်းတင်ပြပေးပါမယ်။သူဟာ10မီတာလေတနက်ပြစ်ပြိုင်ပွဲမှာဒုတိယငွေတစိတ်ဆုရသွားတာဖြစ်ပြီးတော့အပြင်မှာအေးအေးစေးစေးတက်တောင့်တက်တာရှင်ပြိုင်သွားတဲ့ပုံရှိပေမဲ့ရင်ထဲမှာတော့မုန်တိုင်းထန်နေခဲ့တဲ့အကြောင်းဒ ီကက်ကပြောပါတယ်သူ့ရဲ့တနက်ပြေပုံစံကြောင့်အွန်လိုင်းပေါ်မှာအားပေးသူတွေသူ့ရုပ်ပုံကိုတုံးပြီးဟာသလို့မင်းအဖြစ်ဖန်တီးမှုတွေသူ့တနက်ပြေတဲ့ပုံစံကိုအတုလိုက်ခိုးတဲ့သူတွေအများကြီးရှိခဲ့ပါတယ်သူဟာတခြားရှင်ပြိုင်ဘက်တွေလိုမဟုတ်ဘဲအစင်းမြင့်တန်ဖိုးကြီးဒဇာပလာရီမပါပဲရိုးရိုးတမန်အဝါရောင်နားဆုတ်ထားတဲ့ဟာလေးနဲ့တမန်မျက်မှန်ကလေးကိုပဲဝစ်ဆင်ပြီးဘောင်းမီတဲ့လက်နှိုက်ပြီးတနက်ပြပြခဲ့တာပါအိုလံပစ်ရဲ့အနှစ်သာရဖြစ်တဲ့မြတ်မြတ်တတကစားတာရိုးရှင်းတာတဘာဝကြတာတွေကြောင့်အခုလိုနာမည်ကြီးလူကြိုက်များသွားတာဖြစ်နိုင်တဲ့အကြောင်းရဲဝင်နိုင်ဟောင်းတဦးဖြစ်တဲ့ဒီကက်ကပြောပါရယ်ဆွီဒင်နိုင်ငံကဒုထောက်ခုံအားကစားသမားတဦးဖြစ်တဲ့ဒူပလန်တစ်ဟာလည်းကမ္ဘာစံချိန်ချိုးပြီးတဲ့နောက်တူရကီတနက်ပြည့်ချန်ပီယံပုံစံလုပ်ပြပြီးအောင်ပွဲခံခဲ့ပါတယ်။လာမယ့်2028ခုနှစ်အမေရိကန်နိုင်ငံလော့စ်အိန်ဂျလိစ်မြို့မှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲမှာတော့ရွှေတစိမ့်မှန်းထားတဲ့အကြောင်းဒီကက်ကပြောပါရယ်ခင်ဗျာ
။အီကွေဒေါနိုင်ငံမြို့တော်ကီတိုကဖနက်စုဆောင်းသူတူဟာအားကစားဖနက်နဲ့တခြားဖနက်မျိုးစုံစုစုပေါင်းအရန်9000ကျော်ကိုပြတိုက်ဖွင့်ဖို့အတွက်စုဆောင်းထားပါတယ်။အစတာဘန်တဲဟီယရိုဆိုသူအမျိုးသားတို့ဟာသူကိုယ်တိုင်ကတော့အားကစားမလုပ်ပေမဲ့လည်းအမှုပညာရှင်တွေအားကစားသမားတွေကလေးတွေနဲ့လူငယ်တွေအတွက်ကိုထောက်ပံ့နိုင်တဲ့ပြတိုင်းနဲ့မြို့ပြရည်ကျင်းမှုတစ်ခုကိုထူထောင်ဖို့အတွက်အခုလိုစုဆောင်ထားတာပါ။နောက်ရွေးချက်တစ်ခုကတော့အီကွေဒေါနိုင်ငံမှာကြီးစိုးနေတဲ့လူစုခိုင်းတွေကကလေးတွေကိုမစည်းယုံနိုင်အောင်လည်းရည်ရွယ်ပါတယ်။မီတာ400ပတ်လည်ရှိတဲ့အိမ်နှလုံးမှာဖနက်တွေကိုစုဆောင်းထားတာဖြစ်ပြီးသူ့နေရာကိုလာကြည့်တဲ့သူတွေအနေနဲ့ဖနက်ဆိုင်တစ်ခုတည်းကိုရောက်သွားသလိုခံစားကြမှာပါလို့ Dell Hero ကပြောပါတယ်။သူ့ရဲ့တက်တန်း55နှစ်မှာ45နှစ်စာကဖနက်တွေကိုစုဆောင်းနေခဲ့တာဖြစ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစာချုပ်ချိုးဖို့လည်းယူရပါတယ်။အခုလက်ရှိဂင်းနစ်စာချုပ်ကတော့ American အမျိုးသား Jordy Geller ဖြစ်ပြီး Sneakers ဖနက်အရန်2388ရံနဲ့စံချိန်တင်ချပါရယ်နာမည်ကျော်အားကစားသမားတွေဖြစ်ကြတဲ့ဒီယေဂိုမာရာဒိုနာစီးခဲ့တဲ့ဖနက်နဲ့ခရစ်စတီယာနိုရိုနယ်ဒိုအတွက်ထုတ်လုပ်ထားတဲ့ကာဗွန်ဖိုင်ဘာနဲ့လုပ်ထားတဲ့ဖနက်အပါအဝင်လက်တင်အမေရိကကလူစုခိုင်းသားတွေစီးတတ်တဲ့ဖနက်မျိုးစုံကိုလည်းသူကစုဆောင်ထားပါရယ်ရှင
်ကိုငိမ့်ညာနဲ့မခင်ဖြူထွေးတင်ဆက်ပေးခဲ့တဲ့ကဘာတလွှားထူးထူးခြားခြားသတင်းများအစီအစဉ်ပါရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင
်။ကစားဒီသားကဆယ်လက်ချစစ်ပွဲအဆုံးသတ်နိုင်မဲ့အပြစ်ခတ်ရစေးသဘောတူညီချက်ရနိုင်အောင်တန်တမာရေးရတွန်းအားပေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့အစည်းအဝေးကိုတွေ့ရောက်နေပါတယ်။ဒါဆိုရင်ပြီးခဲ့တဲ့အောက်တိုဘာလစစ်ပွဲတွေဆက်ဖြစ်ပြီးတဲ့နောက်ပိုင်းအရှိလေဗန်ဒီသားကိုဝန်ကြီးပလင်ကင်တွေ့ရောက်တာဆက်ချင်းပြောင်းဖြစ်ပါတယ်။စစ်ဖြစ်နေတဲ့နှစ်ပယ်ကြားကွာချက်တွေကိုညှိနှိုင်းထားတယ်လို့အမေရိကန်ကတ္တန်နဲ့အချင်းနိုင်ငံကကြားဝင်စစ်ဆက်သူတွေယုံကြည်ထားရတဲ့ဆိုပြီးချက်တွေထွက်ပေါ်လာပြီးရပိုင်းကြားတွေ့ရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံအနောက်ပိုင်းကတ်စ်ဒေသကအထူးကကြားတဲ့တံတားတစ်ခုနဲ့အနီးအနားမှာရှိတဲ့နောက်ထပ်တံတားတစ်ခုကိုယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။ရုရှားပိုင်းနဲ့တဲ့ရုတ်တရက်ဝင်ရောက်တိုက်ခတ်ခဲ့တာသတင်းနှစ်ပတ်နီးပါးကြာရှိနေပြီဖြစ်တဲ့ယူကရိန်းတပ်ဖွဲ့တွေကရုရှားရဲ့ထောက်ပို့လမ်းကြောင်းတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဖျက်ဆီးခဲ့ပုံရပါတယ်။ယူကရိန်းလေတပ်ဦးစီးချုပ်နဲ့ရုရှားဒေသနာအုပ်ချုပ်ရေးမှူးတို့ကလည်းမြေကုတတားကိုယူကရိန်းတပ်ဖွဲ့တွေဖျက်ဆီးခဲ့တဲ့အကြောင်းဒီကနေ့ပဲအတည်ပြုပြောဆိုခဲ့ကြတာပါ။VNN ထိတန်းကောင်းဆောင်ဖြစ်တဲ့တူလမ်ရဲ့တုံးရချတရုတ်နိုင်ငံခီးစဉ်ကိုဒီကနေ့ပဲစတင်လိုက်တယ်လို့တရုတ်နိုင်ငံမှာသတင်းကဖော်ပြလိုက်ပြီးသမ္မတရှီချင်းပင်ဝန်ကြီးချုပ်လီချင်းတို့ပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းနိုင်ငံရေးဌာနကသတင်းထုတ်ပြန်ပါတယ်ဒီလာထဲမှာ VNN သမ္မတဖြစ်တာဝန်ယူခဲ့တဲ့အာနာယကွန်မြူနစ်ပါတီအထွေထွေတွင်းမှုလမ်းမှာကွန်ကျူးမျိုးကိုရောက်လာတဲ့ကြောင့်တရုတ်နိုင်ငံမှာ CCTV သတင်းကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ TN1 ဖြစ်ပါတယ်ရှင်ကျမကဆုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့တနင်္ဂနွေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြေကြပါစေရှင်